ကိုကကိုပိုင်အုတ်ချုပ်ခွင့်ရဒေတာလောက်ကံမြို့မှာဒီကနေ့မနေ့တနာရီကျော်လောက်ကစပြီးတိုက်ပွဲတွေပြန်လည်ဖြစ်ပွားကြရမှာနေကင်း12နာရီလောက်အထိပြစ်ခတ်ခဲ့ကြပါတယ်လောက်ကံမျိုးအနီးတကြောပြန်ဖြစ်လာတဲ့ဒီတိုက်ပွဲအတွင်းအရသာသေဆုံးတာတွေရှိသလိုလောက်ကံမျိုးအနီးနေသဒေသတွေမှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်ကိုကန်ဒေသနောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြပို့လာပါတယ
်ဟုတ်ကဲ့ကိုကန်ဒေသမြောက်ဖက်ချမ်းမှာအစိုးရတပ်မတော်နဲ့ကိုကန်တပ်ဖွဲ့အကြပြီးခဲ့တဲ့ဇန်နဝါရီလအတွင်းကလေးကတိုက်ပွဲတွေဇက်တိုက်ဆူသလိုဖြစ်ပွားနေခဲ့ရကဒီကနေ့မနေ့အစောပိုင်းမှာတော့တိုက်ပွဲတွေဟာလောက်ကံမျိုးအထိကျက်နှံ့လာတာဖြစ်ပါတယ်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကို MNDAA ကကိုကန်တပ်ဖွဲ့တပ်မဟာ111ကအရာရှိတဦးကအခုလိုပြောပါတယ
်မင်းရ12နာရီကျော်လောက်ဖြစ်နေတယ်။လောကဲဝရာလုံးတိုင်းဒီလောက်ကဲကွေမှာအခုဖြစ်နေလုံတော့1500လောက်ဝင်နေဝင်ချနေ
လောက်ကန်ကိုဝင်ရောက်တိုက်ခိုက်တာကတော့မော်ထိုက်ဒေတာဘက်ကကိုကန်တပ်ဖွဲ့တွေကိုအစိုးရတပ်မတော်ကတိုက်ခိုက်နေတာကြောင့်လို့လည်းစစ်ပြောပါတယ
်တာမတုံတာမလာနေလို့ချောပေါ်ကြောလိုက်တိုက်ပွဲဖြစ်နေလားချတယ်ဒီလိုတော့သူတို့တလချောတယ်လက်ချတယ်ဒီလိုနေနေနေရနေနေတော့လာပြည့်တယ်မောထိုင်ပါတော့ဒီလိုစီးစိုးတယ်ပေါ့တော့ကဲလာဝင်ချနေဒီလိုလို့ဆိုနေသားရှိတယ်တဲမှာမျိုးရဲမှာလည်းတော့လုံများတယ်ဒီလိုမချချင်လို့အခုတော့သူတို့ပြန်မှာဆိုရှော့လာလို့တော့ဒီလိုတော့ဒီလိုကျွန်တော်လည်းချနေပေါ့နော
်လောက်ကန်မျိုးကန်တယောက်ကလည်းလက်ရှိတိုက်ပွဲအခြေအနေကိုအခုလိုပြောပါတယ်
မင်းရတနာရီခွဲလောက်ကစတာကျဘုံနံတော့စက်ပြစ်စနစ်ကြီးလောက်တောင်တစ်ချက်နှစ်ချက်မီနီလေးရတနက်တန်တော့ခုနိုင်ရှင်းနိုင်ထိတနက်တန်ကြားနေရသေးတယ်ဒီကတော့ဘယ်မှမသွားရဲဘူးဒီမှာနေရဲဘာဖြစ်လို့တရုတ်ဆက်လဲပြေးလို့မရဘူးအပိတ်ထားတယ်ဗမာပြည်ဆက်လဲမပေးခြင်းဘူ
းရန်လုံကျိုင်းအသွာလန်တောင်ကြီးနောင်ဘက်မှာလဲတိုက်ပွဲပြင်းထန်တာကြောင့်ဒေသခံတချို့ဟာလောက်ကင်မြို့ကိုလာရောက်ခိုးလုံနေရကြောင်းနဲ့လောက်ကင်လာရှုကားတွေလဲအသွာလာရက်ထားကြောင်းပြောပါတယ်PSLF DNL ကတအံပလောင်တပ်ဖွဲ့ကအထွေထွေတွင်းရင်မှုတပ်ဖုံးကျော်ကလောက်ကင်မြို့မြောက်ဘက်ကကိုကန့်တပ်မဟာ111မှာလဲတိုက်ပွဲပြင်းထန်နေကြောင်းပြောပါတယ
်။ဒီနေဆက်ဖြစ်တဲ့ဒီမှာရောရလုံကြိုင်းတခြားတိုက်ပွဲတွေဖြစ်နေတယ်။အဲဒီမှာလဲပြင်းတယ်ပြီးတော့ဒီမြမတပ်မတော်ဖက်ကဒီကိုကန့်ရဲ့တပ်မဟာ111နေရာတွေကိုလဲဒီအခုအပြင်းထန်လက်နက်ကြီးတွေနဲ့ပြည့်120နဲ့ပြည့်ရောပြင်းတာပြန်ထူးဆစ်ဆင်းနေတယ်အဲဆိုတော့တိုက်ပွဲကြီးကတော့အဓိကကြီးကြီးတော့နံနေရာ300ဖြစ်နေတာပေါ့
လောက်ကင်တိုက်ပွဲဟာမြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ဆုံးဖြတ်ချက်အရတိုက်ခိုက်တာဖြစ်ကြောင်းလည်းအခုလိုဆက်ပြောပါတယ
်ဆုံးဖြတ်ချက်ကတော့မြောက်ပိုင်းမဟာမိတ်ရဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်အဓိကကတော့ဒီကုကံအဖက်ကပြားပါတယ်အီအီတက်ကလည်းပါတယ်ဟုတ်ကဲ့ကျွန်တော်တို့ဟာလည်းတချို့ပါပါတယ်ကျွန်တော်အဓိကတော့ကျွန်တော်တို့3ဖက်ပါ
ကိုကန်တိုက်ပွဲသတင်းနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ရမှာ MNDAA ကကိုကန်တပ်ဖွဲ့ကမလ6ရက်နေ့မနေ့2နာရီကလောက်ကင်မြို့အရှိဘက်ကနေဝင်ရောက်ပြီးလူနေအိမ်တပ်စခန်းရဲစခန်းတွေကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာကြောင့်ပြည်သူတွေထိခိုက်ဒဏ်ရာရသေဆုံးခဲ့တယ်လို့လူနေအဆောက်အုံဟိုတယ်နဲ့ကားတွေလည်းပျက်စီးခဲ့ကြောင်းဖော်ပြပါတယ်ကနဦးရရှိတဲ့သတင်းတွေအရမူဒတန်းပြဆီယမတဦးကိုကန့်ရင်ထင်းရဲ၅ဦးပြည်သူ၅ဦးသေဆုံးခဲ့တယ်လို့ကိုကန့်ရင်ထင်းရဲ၄ဦးကိုလည်းဖမ်းဆီးသွားကြောင်းကိုကန့်တပ်ဖွဲ့ဘက်ကမီးရှို့ထားတဲ့အလောင်း၂၀အပါအဝင်လက်နက်၁၀လက်သိမ်းဆီးရမိကြောင်းကိုကန့်တပ်ဖွဲ့နဲ့အတူအခြားပူးပေါင်းတပ်ဖွဲ့တွေလည်းပါလာပွဲရှိကြောင်းဖော်ပြထားတယ်လို့တပ်မတော်ကနေမြေရှင်းလင်းရေးကိုဆောင်ရွက်နေကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ထားပါတယ်မြောက်ပိုင်းမဟာမိတ်အဖွဲ့မှ KIO KIA ခေါ်ကချင်ကိုကန့်ပလောင်နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေပါဝင်တာဖြစ်ပြီးပြီးခဲ့တဲ့လတွေအတွင်းကမြောက်ပိုင်းမဟာမိတ်အဖွဲ့နဲ့အတူဝမိုင်းလာအပါဝင်ရှမ်းပြည်တပ်မတော် SSA မြောက်ပိုင်းစတဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးစာချုပ် NCA ကိုလက်မှတ်မြေထိုးသေးတဲ့အဖွဲ့တွေဟာဝဌာနချုပ်ပန်ဆန်းမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့က NCA လက်မှတ်မြေထိုးသေးတဲ့အဖွဲ့ကိုဘွဲကအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့အတွက်နိုင်ငံရေးဆွေးနွေးရေးကော်မတီနဲ့ကိုယ်စားလှယ်အဖွဲ့ကိုဖွဲ့စည်းကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။ကိုကန့်တိုက်ပွဲသတင်းနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့ကာကွယ်ရေးဝန်ကြီးဌာနကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ဒီလ၄ရက်နေ့ကကုတ်ခိုင်မြို့နယ်အတွင်းကပါလော့တက်စခန်းကိုကချင်နဲ့ပလောင်ပူပေါင်းတပ်ဖွဲ့ကိုဝင်ရောက်တိုက်ခိုက်တာကြောင့်တပ်မတော်သားတချို့သေဆုံးခဲ့ကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်။
ဒီဝေဒနာကိုမှုစော်တင်ပြခဲ့တာပါလက်ရှိမှာအမျိုးသားပြည်လဲတင့်မြတ်ကြီးနဲ့ညဉ့်ဉင်းကြီးဘူဌာနရဲ့ဥက္ကဋ္ဌလည်းဖြစ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ကကြီးညာချက်ထုတ်ပြန်ရမှာလက်နက်ကင်တိုက်ခိုက်မှုတွေကိုရှောင်ရှားပြီးညဉ့်ဉင်းကြီးစကဝိုင်းမှာဆွေးနွေးတဲ့နည်းနဲ့ပြည်ပခတွေကိုဖြည့်ရှင်းကြဖို့တိုက်တွန်းထားပါတယ်